နိုင်ဂျီးရီးယားနိုင်ငံမှာအနောက်တောင်ပိုင်းကကက်သလစ်ဘုရားကျောင်းတစ်ခုမှာဝတ်ပြုဆူတောင်းနေတဲ့သူတွေကိုတနတ်သမားတွေကပြစ်ခတ်ခဲ့ပြီးတော့ဖောက်ခွဲပစ္စည်းတွေကိုပါဖောက်ခွဲခဲ့တာကြောင့်လူပေါင်း50လောက်သေဆုံးနိုင်ပွင့်ရှိတယ်လို့နိုင်ဂျီးရီးယားလွှတ်တော်အမတ်တွေကပြောပါတယ်။အွန်ဒိုပြည်နယ်တဲကစိန့်ဖရန်စစ်ကက်သလစ်ဘုရားကျောင်းမှာတနင်္ဂနွေဆူတောင်းပွဲတက်ရောက်လာသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့လွှတ်တော်မှအိုဂန်မိုလာဆူယီအိုလူဝီကပြောပါတယ်။သေဆုံးသူတွေထဲမှာကလေးငယ်အများပြားပါနေတယ်လို့ဆူတောင်းပွဲကိုဦးစီးတဲ့ဖုန်းတော်ကြီးကပါဖမ်းသွားတယ်လို့လည်းပြောပါတယ်။တေဆုံးရသူအရေးအတွက်အတိအကျကိုနိုင်ဂျီးရီးယားအာဏာပိုင်တွေကမထုတ်ပြန်သေးပါဘူး။အနည်းဆုံးလူ50လောက်တေဆုံးနိုင်ပွဲရှိတယ်လို့လွှတ်တော်မတ်တူးကပြောသလိုအခင်းဖြစ်ပွားတာကိုရိုက်ကူးထားတဲ့ဗီဒီယိုမှာတော့ဖျားချောင်းကိုလည်းဝတ်ပြုသူအများအပြားတွေ့ရင်တွေ့တဲ့လဲနေတာတွေ့ရတာပါ။ဒီတိုက်ခိုက်မှုကဘယ်သူကလှုပ်ဆောင်လဲဆိုတာမသိရသေးပါဘူး။နိုင်ဂျီးရီးယားနိုင်ငံမှာလုံခြုံရေးပြဿနာနဲ့ရင်ဆိုင်နေရပေမဲ့အခင်းဖြစ်ပွားရအွန်ဒိုပြည်နယ်ဟာနိုင်ဂျီးရီးယားကအငြင်းချမ်းဆုံးလို့သတ်မှတ်ထားတဲ့နေရာတွေကတစ်ခုလည်းဖြစ်ပါတယ်။